အီတလီနိုင်ငံအလဲပိုင်းမှာဗုဒ္ဓဟူးနေ့ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်ချောင်းလူ249ယောက်ထက်မနည်းသေဆုံးပြီး360ကျော်ထိခိုက်ဒဏ်ရာရတဲ့အကြောင်းအီတလီလူမှုကာကွယ်ရေးဌာနကပြောပါရယ်ပြင်အား 6.2 ရှိတဲ့ငလျင်ဟာနိုဆီယာမြို့အရှေ့တောင်ဘက်10ကီလိုမီတာလောက်မှာဗဟိုပြုတ်ပြီးဒေသစံတော်ချိန်မနည်း 3:30 ကျော်ကျော်လေးမှာလှုပ်ခတ်ခဲ့တာဖြစ်ပါတယ်မာထရီချာနဲ့အာကူမိုလီမြို့တွေမှာငလျင်တံကိုအဆိုးအဆုံးခန်းစားခဲ့ရပြီးအဆောက်အုံတွေဆူဆူဝဝပြိုကျခဲ့ပါတယ်မာထရီချာမြို့တစ်ခုထဲမှာတင်းတည်ဆုံးသူ53ယောက်ရှိပြီးနောက်ထပ်လူ150လောက်ပျောက်ဆုံးနေစေဖြစ်တယ်လို့လည်းလူမှုကာကွယ်ရေးဌာနကအတည်ပြုပြောပါတယ်ပြိုကျပျက်စီးခဲ့တဲ့အဆောက်အုံတွေကြားပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကဒီကနေ့မနေ့အာယုံတက်ပြီးချိန်ကလေးကစူးစမ်းနေကြပါတယ်အီတလီဝန်ကြီးချုပ်မာတီယိုရက်ဆီဟာလည်းငလျင်တန်းတင်ဒေသတွေကိုတွားရောက်ပြီးကယ်ဆယ်ရေးလှုပ်သားတွေကိုလက်ဆွဲနှုတ်ဆက်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်ကတော့ငလျင်တန်းတင်မြို့နယ်တွင်နဲ့ပြည်သူတွေအတွက်ထူးဆန်းမကောင်းဖြစ်ရတဲ့အကြောင်းပြောဆိုခဲ့သလိုဗာတီကန်မှာလူထုနဲ့ပုံမှန်တွေ့ဆုံမှုတွေကိုဖျက်ပြီးငလျင်ဘေးဒဏ်သင့်ခဲ့သူတွေအတွက်ဆုတောင်းတာတွေလုပ်ခဲ့ပါတယ်။